to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ8ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 1925 32စနေနေ့တနင်္လာနေ့တွေမှာ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမက်မြသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်း3သိန်းကျော်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့မှပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့နိုင်ငံတော်များများမှာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားပါပဲဒီနေ့ဒီမေလ10ရက်နေ့မှာကြောက်တဲ့နိုင်ငံကအမျိုးသမီးများနဲ့အခမ်းအနားချီတက်ပွဲတွေကိုလုတ်ခဲ့ကြပါလေဒီလိုထိတ်တန်းရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေအားလုံးတန်းတူညီမျှရေးအားလုံးပါဝင်လှုပ်ရှားဖို့တောင်းဆိုတိုက်တွန်းတဲ့ကိုအခုလိုနားဆင်နိုင်ပါတယ
်ဒီနေ့အတွက်ဟို message ကတော့ e for equal ပေါ့နော်ဦးကျင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှု
ကျမတန်တူရေမဟာမိတ်အဖွဲ့ဥက္ကဋ္ဌမတ်မေးစပယ်ဖြူရဲ့သဘောထားမှတ်ချက်နဲ့တူနာဆင်နိုင်ပါတယ်မြမရေးဆွေးနွေးခန်းအစီအစဉ်စာရခိုင်ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတာရောက်ခဲ့တဲ့ VOA သတင်းတောက်ရဲ့အထူးအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသိအောင်တို့ပြောပြပါမယ်ရှင်
ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရာကျော်ရှိလာပြီးတော့လူပေါင်း3သိန်းကျော်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာတဝန်းသေဆုံးသူရေအတွက်ဟာ305ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတော့တရုတ်နိုင်ငံကဖြစ်ပါတယ်ဒီရောဂါကူးစက်မှုဟာဆိုရင်စရာဖြစ်လာနေတဲ့အချိန်ထဲမှာပဲဒီရောဂါကြောင့်စိတ်သက်သာစရာမလိုကြောင်းလူတိုင်းအနေနဲ့ဘယ်နေရာမှာမဆိုအခုချိန်ကစပြီးတော့လုံနိုင်တာတွေလုံတင်တာတွေအများကြီးရှိတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးကပြောလိုက်ပါတယ်ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီတလီနိုင်ငံကတတိရှိရှိလှုပ်ဆောင်လိုက်တဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်အီတလီနိုင်ငံဟာတကယ့်ကိုစွန့်လွတ်ပြီးတော့လှုပ်ဆောင်နေကြောင်းအဲ့လိုလှုပ်ဆောင်နေတဲ့အတွက် WHO အနေနဲ့လည်းအီတလီနိုင်ငံနဲ့အတူရပ်ဆက်ပြီးတော့ရည်တည်သွားပြီးတော့ထောက်ပံ့ကူညီပေးသွားမှာဖြစ်တယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ233ယောက်ထက်မနည်းရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်အမိန့်တရက်ကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။အခုလိုပိတ်ဆို့လိုက်တဲ့အတွက်အီတလီနိုင်ငံရဲ့လူဦးရေ၄ဘုံ၃ဘုံလောက်ဟာလည်းအဲ့မှာပိတ်မိနေပါတယ်။အီတလီနိုင်ငံရဲ့စီးပွားရေးမြို့တော်ကြီးဖြစ်တဲ့မီလန်မြို့နဲ့ဗင်နစ်မြို့တွေအပါအဝင်မြောက်ပိုင်းကလွန်ဘော်ဒီအရက်ဒေသနဲ့နောက်ထပ်ပြည်နယ်14ခုကိုလည်းအဝင်ထွက်တွေပိတ်ဆို့တဲ့အထက်မှာပါဝင်ပါတယ်။ဆက်ထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားသူတယောက်ကိုဆီယမ်ရစ်မြို့မှာတွေ့ရှိခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကမနေ့ကပြောပါတယ်။ဒီသူဟာအသက်38နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တန်ကြာရှိတဲ့လူနာတွေစောင့်ကြည့်နေတဲ့လူနာတွေရှိနေပေမဲ့လည်းအခုချိန်ထော့ရောဂါကူးစက်ခံရတဲ့သူရှိတယ်လို့တော့အတိအပြုပြောဆိုထားတာတော့မရှိသေးပါဘူး။ဒါပြင်ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတွင်းမှာတင်တခွဲဆန့်သက်မှုတွေလုံနိုင်ပြီဖြစ်တယ်ဆိုပြီးတော့ဒီမနက်ငန်းဒီကျမကြီးအာနာပိုင်ဒီဘက်ကပြောထားပါတယ်ခင်ဗျာ
တောင်ကိုရီးယားမှာသတင်းတစ်ပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကျဆင်းလာတာနဲ့အတူဒီကနေ့မှလည်းခရီးရန်ဖျားเจ้าတွေကိုပိတ်ထားပြီးတော့လူတွေအွန်လိုင်းကနေဖျားဝတ်ပြုနိုင်မှုစီစဉ်ပေးထားပါတယ်တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးယောဂပိုးကူးစက်မှုဖြစ်နေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူ9000ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်တာကနေဒီကနေ့မှာကူးစက်သူလူနာအသစ် 282 ဦးသာရှိတဲ့အတွက်အရေးအတွက်ကလျော့ကျလာပါတယ်ဒီကနေ့ထိသေဆုံးသူကတော့စုစုပေါင်း90လောက်ရှိပြီလို့ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်ယောဂါပိုးကူးစက်တဲ့နှုန်းကျလာပြီးမဲ့အခြေအနေတွေတိုးတက်လာပြီလို့တော့မပြောနိုင်သေးဘူးလို့လည်းယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်အီဂျွန်ကပြောပါတယ်အခုလိုယောဂါကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံတော်မှကြောင်းပီးရဲ့ကိုနောက်ထပ်သတင်းသုံးပတ်တိုးမြင့်ထားလို့ဖြောပြည်ရေးပွဲတွေအကစားပြိုင်ပွဲတွေနဲ့တခြားပွဲတော်တွေကိုလည်းရွှေ့ဆိုင်ဖြစ်သိမ်းထားပါတယ်ရှင်
။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကိုယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တဲ့တရုတ်နိုင်ငံကထင်ရှားတဲ့တက်ကြွလို့ရှားသူလည်းဖြစ်ဥရိပညာရှင်လည်းဖြစ်တဲ့စီယူဂျီယောင်းကိုတရုတ်အာဏာပိုင်တွေကလေးဝတ်ထိန်းသိမ်းစခန်းမှာဖမ်းဆီး ထိန်းသိမ်းထားတယ်လို့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေကဒီနေ့မှပြောလိုက်ပါတယ်ဥရိပမောက်ခဟောင်းလည်းဖြစ်တဲ့ယူကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမှုနဲ့အာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပြီးတော့လျှို့ဝှက်ထိန်းသိမ်းခန်းမှာဖမ်းဆီးထားတာဖြစ်တယ်လို့သူ့မိသားစုကဒီဘေကျင်းရဲတပ်ဖွဲ့စီကနေစနေနေ့မှာတိခဲ့ရတယ်ဆိုပြီးတော့မိတ်ဆွေတွေကပြောပါတယ်တကယ်လို့သူ့အနေနဲ့ပြစ်ရှိတယ်ဆိုရင်ထောင်ဒဏ်15နှစ်ကြာခံရမှာဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်ယူအာဒီအဲ့ဒီရှေ့ဝက်ထိန်းသိမ်းစခန်းမှာဖမ်းဆီးခံထားစဉ်အတွင်းဒဏ်ရာတွေလည်းရရှိထားတယ်လို့ဆိုပါတယ်ဒီနိုင်ငံကဒီလိုအကျဉ်းစခန်းတွေမှာဖမ်းဆီးခံခဲ့ရတဲ့အတိုက်ခံတွေနဲ့လူခွင်ရှိနေတွေဟာသူတို့ကိုတရားဝင်မှုဖွင့်ပြီးတော့ထောင်ချမခံရခင်မှာပဲဒီအကျဉ်းစခန်းတွေအတွင်းမှာလာပေါင်းများစွာမြန်မာနေဆက်တာတွေတိုက်ပိတ်ခံရတာတွေနဲ့ရင်ဆိုင်ရလေရှိပါတယ်တရုတ်အာဏာပိုင်တွေဟာယူရဲ့ဒီချစ်သူဖြစ်တဲ့ဖြစ်သူကိုလည်းသူနဲ့အတူဆွဲချက်တင်ပြီးတော့ရှုပ်ဝက်ကျင်းစခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့တရုတ်လူခွင့်ရေးတပ်ကြွလှော်ရှားသူယူဂျာကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မယ့်ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်ရှေ့လာတွေမှာစပြီးတော့အသုံးပြုနိုင်မှာဖြစ်တဲ့အကြောင်းကိုတရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတဝန်းလူပေါင်း 3,500 ကျော်တည်ဆုံပြီးတော့တသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်ဖို့အရှိန်မြင့်ဆောင်ရွက်နေတာကိုလည်းတရုတ်နိုင်ငံထိပ်တန်းကျန်းမာရေးအရာရှိတဦးကတောက်ကြံနေကပြောပါတယ်။အရေးပေါ်အခြေအနေမျိုးမှာလက်တွေ့ဆန်းသပ်မှုအတွက်ဆေးတချို့ကိုဧပြီလလောက်မှာစပြီးတော့အသုံးပြုနိုင်မယ်လို့ခန့်မှန်းကြောင်းကိုလည်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်သိပ္ပံနဲ့ဤပညာဖွံ့ဖြိုးဌာနညွှန်ကြားမှုစန်ဂျုံဝီကပြောပါတယ်ဈေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သူတေသနာဌာနဒါဇင်နဲ့ချီပါဝင်နေပြီးတော့မတူကွဲပြားတဲ့ဈေးအမျိုးအစားတွေထုတ်ဖို့ကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးလို့ရောဂါပိုးကိုကာကွယ်ဖို့ကအန်ဒီရဲ့ကင်းပြီးတော့ထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ယူသင့်တယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုပါတယ်တရုတ်နိုင်ငံရဲ့တည်ဆဲဥပဒေတွေအရအန်ဒီရဲ့ရှိပေမဲ့ကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ကိုပြုထားပါတယ်ရှင်
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အရှဘတ်အဖွဲ့ရဲ့ထိတန်းကောင်းဆောင်တဦးဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုအတွင်းမှာတေဆုံးသွားဖွယ်ရှိတယ်လို့အမေရိကန်စစ်တပ်ကဗီဒီယိုကိုအတည်ပြုပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအရှဘတ်ထိတန်းကောင်းဆောင်တဦးဖြစ်တဲ့ဘာရှီယာမိုဟာမက်မဟာမူလို့ခေါ်တဲ့ဒီဘာရှီယာကိုဂပ်ဟာတည်ဆုံသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOE ကိုပြောပါတယ်ဒီဂျပါဒေသကစခေါင်းမြို့မှာအဲ့ဒီလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်သူဟာအယ်ရှာဘတ်အဖွဲ့ကအတွေ့ကြုံရင်ပြီးတော့တိုက်ခိုက်ရေးကျွမ်းကျင်တဲ့ထိတ်တန့်တပ်မှုတွေကတယောက်ဖြစ်ပြီးတော့တိတ်မကြသေးခင်ကပဲအယ်ရှာဘတ်သဘုံအဖွဲ့ကဂျပါလို့ခေါ်တဲ့အယ်နူစရာတပ်ဖွဲ့3ခုကိုဦးစီးခဲ့တာဖြစ်ပါတယ်အခုလိုဘာရှီယာကောဂပ်ဒီအကြမ်းလိုမျိုးအကြမ်းဖက်သမားတည်ဆုံသွားတာဟာချင်းညောင်မှုတွေကိုဖယ်ရှားလိုက်တာဖြစ်သလိုအာဖရိကနဲ့အမေရိကန်တွေအတွက်ဒီပို့ပြီးတော့ဘေးကင်းလုံခြုံမှုရှိစေပြီးတော့တိုးတက်မှုတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်က VOE ကိုပြောပါတယ်ဇန်နဝါရီ5ရက်နေ့ကမန်ဒါဘေးဒေသတိုက်ခိုက်မှုကိုကြိုးကန်ခဲ့တဲ့အော်ဆာဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစောက်ကောက်ကဒီတိုက်ခိုက်မှုတွေမှာတည်ဆုံသွားခဲ့တာဖြစ်တယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကောင်းကဖေဖော်ဝါရီ25ရက်နေ့ကပြောကြားခဲ့တာပါဒီတည်ဆုံမှုနဲ့ပတ်သက်ပြီးတော့သူ့ဇနီးရဲ့အမျိုးတွေကလည်း VOA ကိုအတည်ပြုပြောကြားထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်လစ်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အပြစ်ခတ်ရဲစဲရေးသဘောတူစာချုပ်အရဒေသခံတချို့ဟာနေရပ်ကိုပြန်လာပါတယ်ဒေသခံတူကတော့သူတို့နေအိမ်တွေလုံးဝပျက်စီးသွားပြီးတော့ဘာဖြစ်စီမှပြန်မရဘူးလို့ AP သတင်းကိုပြောပါတယ်ရုရှားအစိုးရကြောတောက်နောက်ခံပေးထားတဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရတပ်တွေကစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာ၃လကြာထိုးစစ်ဆင်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတော့လူတသန်းလောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရတာပါ Idlib ဒေတာအပြည့်ရဲ့ရေတူရကီနဲ့ရုရှားကြားအရင်ကအချင်းချင်းသဘောတူညီမှုယူခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။အနောက်ဥရောပကိုဒုက္ခသည်တွေဝင်ရောက်နိုင်ဖို့တူရကီနယ်စပ်ကိုဖွင့်လှစ်ပေးမယ်လို့တူရကီကကြေညာပြီးတဲ့နောက်မှာပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Idlib ဒေတာအထက်အဝေးပြေးလမ်းမကြီးကိုပူရဲကင်းလှကြဖို့တူရကီနဲ့ရုရှားသဘောတူညီချက်ရယူခဲ့ပါတယ်။ Syria နိုင်ငံမြောက်ပိုင်းကအရှိန်အဟုန်မြင့်လာနေတဲ့ပဋိပက္ခတွေကိုထိန်းချုပ်ဖို့အတွက်ဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ကြာသပတေးနေ့ကမော်စကိုမြို့မှာအပြည့်ခတ်ရက်စဲရေးသဘောတူကြတာဖြစ်ပါတယ
်ဆော်ရီအာရေဗျာနိုင်ငံရဲ့အရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်ကိုမထောက်ခံတာကြောင့်ဆော်ရီနိုင်ငံရဲ့တော်ဝင်မင်းသား၂ယောက်ကိုဖမ်းဆီးလိုက်တယ်လို့တော်ဝင်မိသားစုနဲ့နှိဆက်သူနှုတ်ကဒီနေ့မှပြောကြားလိုက်ပါတယ်ဆော်ဒီဘီရဲ့ညီတော်ဆက်သူတော်ဝင်မင်းသားအမက်ဘင်အဗ်ဒလာဇီနဒီဘရင်ရဲ့တူတော်ဆက်သူတော်ဝင်မင်းသားမိုဟာမက်ဘင်နိုင်ယက်တူကိုဆော်ဒီနိုင်ငံရဲ့ကောင်းဆောင်မှုကိုစော်ကားတဲ့အပြုအမူတွေကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံကဒီဖန်စီမှုနဲ့ပတ်သက်ပြီးတော့အသိရှိထားသူတူကပြောပါတယ်ဒီတော်ဝင်မင်းသားနှစ်ပါးလုံးဟာအရင်ကပြည်ထရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပြီးတော့ဆော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုပါကြီးကြပ်ကိုယ်ကဲခဲ့ရသူတွေဖြစ်ပါတယ်အခုလိုဖန်စီလိုက်တာဟာမျှော်လင့်မထားပဲရုတ်တရက်ဖန်စီလိုက်တာဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့ကြုံတွေ့နေရတဲ့ကမ္ဘာတစ်ဝှမ်းနိုင်ငံအတော်များများမှာဒီကနေ့မလာရှီယာနေနိုင်ငံတကာအမျိုးသမီးများနေချီတက်ပွဲတွေကိုကျင်းပခဲ့ပါတယ်ကိုဗစ် -19 ရောဂါပိုးကူးစက်မှုတဲ့အဆိုးဆုံးခံနေရတဲ့တရုတ်နိုင်ငံမှာလည်းရောဂါပိုးထိန်းချုပ်ကူတရီးတွေမှာအင်တိုင်းအားရိုက်ပါဝင်ဆောင်ရွက်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေကိုချီးကျူးဂုဏ်ပြုကြပါတယ်။နိုင်ငံပိုင်ဆင်ဝါသတင်းဌာနကအမျိုးသမီးဓာတ်ခွဲကျွမ်းကျင်ပညာရှင်တွေ၊သူနာပြုတွေ၊စိတ်ပိုင်းဆိုင်ရာကုသမှုပေးနေတဲ့ဆရာဝန်တွေ၊ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကိုနိုင်ငံတကာအမျိုးသမီးများနေ့မှာဂုဏ်ပြုဖော်ပြခဲ့ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့စီရင်အရာကမ္ဘာတစ်ဝှမ်းကျန်းမာရေးလှုပ်ရှားအင်အား80ကအမျိုး80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒုတိယအဆိုးဆုံးကြုံနေရတဲ့တောင်ကိုရီးယားမှာတော့အမျိုးသမီးနဲ့အခမ်းအနားပွဲတွေကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းခဲ့ပါတယ်ရှင
်မလရှိရဲ့တင်းငွေနေနေညာပိုင်းထစ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်တွင်းကအမျိုးသမီးရေတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မလရှိရဲ့နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲအမျိုးသမီးအခွင့်အရေးတန်းတူရဖို့ဘလို့ကြိုးစားနေကြပါသလဲသက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဘလို့ဆောင်ရွက်ပေးသင့်ပါသလဲဆိုတာကိုကန္ဒအသီးသီးကနေမြန်မာအမျိုးသမီးတန်းတူရေးလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့မတ်လ10ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတစ်ဝှမ်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့တန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်မုတ်ကလည်းI am generation equality realizing women rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတစ်ဝှမ်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်သက်တန့်ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီမျှရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်အဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်ဒီနှစ်အတွက်ဟို message ကတော့ e for equal ပေါ့နော်အဦးချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှုရှိတဲ့လူပေါင်လူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်ဒီလူအဖွဲ့အစည်းမှာရှိကြတဲ့အတူတွေတဦးချင်းတဦးချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ gender equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် gender equal ဖြစ်တဲ့ society ပေါ့ကျမတို့တန်းတူညီညာမှုရှိတဲ့လူအဖွဲ့အစည်းရတာခွင့်ပြုတိုးတက်မှာရေချေငင်းချမ်းမှာဖြစ်ပါတယ် ဒါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့လည်းစံတူညီညွမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပေးဖို့အတွက်လိုပါတယ်။ Gender Equal ဖြစ်တဲ့လူအဖွဲ့အစည်းဖြစ်မှာပဲကျမတို့ရဲ့နိုင်ငံဟာပြည်ကျိုးတက်တယ်၊ရေးစေးနိုင်ငံပါရမယ်ဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးများနေ့ Each for Equal တန်းတူအခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဒဏ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကတောင်းဆိုပါတယ
်။ကမ္ဘာအမျိုးသမီးများနဲ့ဒီတန်းတူညီညွတ်မှုကြိုးပမ်းနေကြသလိုပဲရခိုင်ပြည်နယ်ကတော့မဟုတ်မြန်မာနိုင်ငံတစ်ဖုံးလုံးမှာဖြစ်ကြတဲ့ဒီစစ်ဖြစ်တဲ့နေရာကပြည်တွင်းစစ်ဖြစ်တဲ့နေရာအမျိုးသမီးများကိုနေပြီးတော့ကာကွယ်ပေးဖို့နဲ့ဒီမျိုးသမီးတွေရဲ့နောင်ရေးဒီမျိုးသမီးတွေအစီအမံရတဲ့မိသားစုများရဲ့နောင်ရေးကိုလေးထားပြီးတော့မြန်မာနိုင်ငံမှာအငြင်းချင်းကြီးပေါ်ဆောင်စေခြင်းနဲ့နောက်တစ်ခုကနေပြီးတော့ဒီအမှန်မဲ့ချက်တောက်ခါတာကိုလည်းပဲမျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့နေပြီးတော့ဟိုတခြားသောလူကြီးရေးရှုထောင့်ကအကြည့်ဒါလည်းဒီဘယ်မဲ့မျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့ဒါကိုမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်ဖို့အရေးကြီးလိုအပ်နေတယ်လို့ကျွန်မသုံးသပ်ပါတယ
်။နိုင်ငံရေးလောကငြင်းချင်းကြီးလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနဲ့မှအရေးချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုတန်းတူအခွင့်ရေးပေးပါလို့မွန်ပြည်နယ်လွတ်တော်ကအမျိုးသမီးနဲ့ကလေးတငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုပါတယ
်။ဒီနေ့ကတော့သူတို့ဆောင်မ Each for Equal တန်းတူညီညာခြင်းပေါ့တန်းတူညီညာခြင်းဆိုတာကတော့အလုံးလုံးပိုင်းနဲ့အခွင့်အလမ်းဒုက္ခလစာအသားသမီးအုပ်ချိန်တွင်အများကြီးပေါ့နော်တန်းတူညီညာခြင်းဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော် gender ပေါ်မှာခြေမခံပဲနဲ့အကြာမီမှာတန်းတူအခွင့်အရေးရဖို့ဥပမာဆိုလို့ရှိရင်ပညာရေးချင်းတူပဲလောက်ကင်နိုင်တဲ့ခေါင်းဆောင်နိုင်မှုရှိသေးတယ်တူပဲဥဆောင်နိုင်မှုရှိသေးတယ်တူလဲဆိုတော့မျိုးသမီးတွေကိုတော့နေရာပေးတင်တယ်လို့တော့ကြောက်မြင်ပါတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့အမျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေရဲ့အတန်ဖြစ်နေမတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်တန်းကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အိမ်ကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံနိုင်တဲ့တချို့အရာတွေကိုလည်းလုံလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ
်အခုခေတ်မှနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆက်အများကြီးရှိတယ်ပြီးရကြလေးတွေရကြလေးတွေနေ့ရက်ပေါင်းတမီးလုံလုံနိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအဲ့ဒီအကြံဖတ်မှုကိုခံစားနေရတယ်အဲ့ဒီအဲ့ဒီအကြံဖတ်မှုပပြဖို့အတွက်အပြည့်အစုံအမျိုးသမီးနှစ်ကရည်တည်တယ
်2020ပြည့်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးတန်းတူညီမျှအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလိင်တူချစ်သူအသက်အရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုပ်ရှားကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုဒီမိုကရေစီရေးရာအစီအစဉ်အစရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေရဲ့အခြေအနေကြောင့်အထူးစီစဉ်တရက်ကိုထုတ်လွှင့်ပေးမှာပါဒီရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းတွေတနေ့တခြားတိုးလာနေပြီးဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေထဲမှာတော့စစ်ရှောင်းလူအယောက်4000လောက်ရှိနေတာပါရခိုင်ပြည်နယ်တွင်မောင်တော်နဲ့ဘူးသီးတောင်ဒေသကို February 28ရက်နေ့ကနေ29ရက်နေ့ထိ3ရက်ကြာတွားရောက်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့ခရီးစဉ်မှာကိုရိုင်းလိုက်ပါခဲ့သူ VOA သတင်းဌာနကဒေါက်ခင်မြို့သက်ကဒေသတွင်အခြေအနေကိုစုံစမ်းပြီးအထူးစီစဉ်ဖြစ်တင်ဆက်ထားပါတယ်ရှင
်မောင်တော်ခင်အုတ်ချွေရေးမှုကကုဆူအောင်ပါပြီးခဲ့တဲ့3နှစ်လောက်ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြောင်းရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ
်။ဟုတ်ပါတော့ပါ။ဟမ်ကျွန်တော်တို့ဒီလူ7ယောက်ဒီဘာသာဝင်7ယောက်ပါ။ကျွန်တော်တို့မွတ်စလင်ဘာသာဝင်ပါ။ဟမ်7ယောက်နှစ်စုအဲဒါတို့နှစ်စု။အဲတော့ကျွန်တော်တို့ကဘယ်ဘုရားကိုအဲလိုအဲနောက်တော့400ချီ400ချီချီ။အဲ့တော့လည်းကျွန်တော်တို့တန်ဖိုးဆောင်ပေးပါ။ဒီဘာသာဝင်ကျွန်တော်ကတော့ဒါကြမ်းတယ်ပါအမကားလာနေတယ်အဲ့ဒီအတွက်ကျွန်တော်တို့ဒီလည်းပို့ဆောင်ပေးတဲ့မရှိသေးပါဘူး
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရင်အဆင်မပြေဖြစ်နေရပါမယ်မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အ အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရဲမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲသေးတောင်ဒေသတွေမှာစစ်ဆောင်ဥယျာဉ်တိုးလာနေတာပါ။ဘူးဒီတောင်စစ်ဆောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုးအိမ်မိရှုဖျက်ဆီးခံခဲ့တဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနယ်တဲ့ကပရင်ကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ပရင်ကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ
်။ကျွန်တော်တို့မှမေလောက်တော့မှပါသွားလို့ကျွန်တော်တို့မှပြန်ငူလိုက်နေတာမှဆောက်ဖို့ပေးတာအဝင်ပေးတာပေါ့တော့ပေါ့ကျွန်တော်ကျေးဇူးတင်ပါတယ်အများကြီးကျေးဇူးတင်ပါတယ်ငူလိုက်နေတာကတွားပြီးတော့ဆောက်ပေးတာအများကြီးကျွန်တော်ကျေးဇူးတင်ပါတယ
်။မောင်တော်မျိုးနယ်ထဲမှာပဲအင်ဂျင်200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်မြတ်မြတ်နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်။ဆင်ပြနေတော့ထဲတော့ဆင်ပြပါတယ်ရောလိုက်ထွက်လိုက်သူဟာသူတော်လိုက်ဒိုးလိုက်ကျွန်တော်ရောတော်လိုက်သူကကျွန်တော်တော်လိုက်ပြေးကြရင်တော့လိုက်အဲ့လိုရောထွက်ပေးနေရပါဘူ
း။ဟာပြက်ကလ
ည်းရသနာပါပြက်ကလည
်းဒီရွာမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်800ကျော်ကိုနေရာချထားပေးတာပါ။ခမောင်းစိန်နဲ့ကြောက်ပန်းသူအပါဝင်မောင်တော်ခင်တဲ့ကကျေးရွာအတော်များများကနေမနေရလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအိမ်ရာတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်။ကိုရှောင်စရာကတော့ဒီအိမ်ရာမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရေမီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လဲမရှိဘူးကလေးတွေပါရဲ့ရောက်ရတယ်ဗျာပြီးရင်ကျွန်တော်ကာမရဘူးဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
ရွာမကြီးရွာမှာတော့ကုရန်ဆယ်ရန်ကျောင်းသားကျောင်းသူလေးတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကြီးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ရှရော့ရှင်ဝိခနာကမိန်ပါတယ
်ဥစင်မာကနံပါတ်1အခခေဆုံးကနေရာပဲနေရာမရှိတဲ့တော့ကောင်ဥစင်မာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူးနေရာမရှိတဲ့တော့ကောင်ဥစင်ရော်ထင်းမှာအားရပုံကိုတစီတွေကဥမှာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးလာတယ်လို့ထားတယ်နံပါတ်နဲ့ဥစင်မာဘယ်လိုပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစင်မာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစင်မာနေဖို့ထိုင်ဖို့အခက်ဖြစ်တာပေါ့ပထမရှေ့ဒုတိယရှေ့ဥစင်လုံးမှာဘယ်လိုပြောဆိုစားရေးတောင်းနေစားရေးပေါ့လေစားဖို့တော့ဥစင်မာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စည်းတွေကလည်းဥစင်မာလူတန်းတွေကမရှိမိမိရဲ့ရှာပွေဘူးလားရတဲ့ဟာဥစင်တရားတွေပါတယ်နင်းနေလိုက်ဟောဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နင်းနေပါပါဒီကလေးတွေပေါ့အစင်ပြည်တယ်လို့ဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာမေပွဲဖြစ်နေတူပါ။အ
ော်စာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထွေးအောင်အရှုံးနေတယ်။ဟိုရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်လည်းပေါ့နော်တိပွေးကြအဖေတွေမေအဆင်ပြေပါမလား။ပြီးတော့ဒီမှာလာနေတာဆိုတော့တဖေဖေကိုကတော့အဆင်ပြေတော့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲစိတ်ထွေးတွေရှုပ်တယ်ပြီးတပွေးတွေကြမှာရွာမှာတော့ဘယ်လိုရှိနေမလဲအဖေမေတို့စိုးရင်လေအကိုတွေကိုစိုးရင်လေပေါ့နော်ရွာမှာစာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စိပေးရှောင်ကလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမှာမူလာရန်လွန်ကျောင်းမှာတော့စရုပ်ထရန်ကျောင်းသားလေးတွေအစွတ်အစစ်စာမေးပွဲဖြေဖို့လုပ်နေတာပါစစ်ဆောင်ကလေးငယ်3ယောက်အတွက်ပါစာမေးပွဲစစ်ပေးနေတယ်လို့ကျောင်းအုပ်ကြီးဦးသန်းလှိုင်ကပြောပါတယ်
စံဝိပြုမရလို့ဒီကိုဖေးပြလာလို့ဒီမှာပဲကျွန်တော်စာစစ်ဌာနမှာလည်းဝင်ပြီးတော့ကြည့်ကြရပါဘောကျွန်တော်ကျောင်းမှာကတော့ဟိုပါဘောဟိုဒီကိစ္စတော့ကတော့ဒီစာသင်ဆောင်ကျွန်တော်မှာစာသင်ဆောင်ကဟိုမဖြစ်ဘူးဒီဆောက်လက်စားကျောင်းဆောင်ကမပြီးသေးဘူးဖြစ်နေတယ်အဲ့ဒီကျောင်းကတင်းနေနေလောက်ဟိုဖြစ်နေပြီဆိုတော့ကလေးတွေဟိုသင်ကြားရမှာကျွန်တော်ကအဆောက်စာသင်ခန်းဟိုအဆင်ပြေဘူးဖြစ်နေတယ်
လမ်းမဖုံးတော်ကြီးကျောင်းစစ်ဆောင်စခန်းမှာတော့စစ်ဆောင်က2000ကျော်ရှိပါတယ်ဒီစခန်းမှာလာရောက်ခိုလှုံတဲ့စစ်ဆောင်တွေနေထိုင်ဖို့အတွက်အင်အားတွေဦးစီးပြီးတိဆောက်ပေးသူကမေယူတောက်ရီတန်းကဦးစော်ဝင်းပါ
အဓိကသူလုံချုံဝင်းပေါ့လုံချုံဝင်းဆိုတာကျွန်တော်ဆိုတာလုံချုံဝင်းဆိုတာဒီစီပေါ့ဟိုလူတယောက်ရဲ့ပညာရဲ့လုံချုံမှုပေါ့နော်အာဒီကျမ်းမာရဲ့လုံချုံမှုပေါ့ဒါအလုတ်ကအခွင့်ရဲ့လုံချုံမှုပေါ့ဒီတုံးခုတလုံးအတွက်လုံချုံမှုတွေသူတို့မှာကျောက်ဆုံးနေရတယ်ပါဆိုတော့အခုကျွန်တော်တို့ဒီလူကအာကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြန်ကနေကိုဆန်နှလုံးပေးတာပေါ့နော်ဒီနှလုံးနဲ့သူတို့ဒီမှာပဲဖြစ်တယ်လို့ပေါ့ဟိုစူးစမ်းပြီးဒီရုံးကန်ရက်တင်နေရတာပေါ့နော
်ဒီဆစ်ဆောင်စခန်းမှာနေရတဲ့မိန်းမဖြူကလေးတွေဟာလည်းမျောလင့်ချက်ကင်းမဲ့နေကြတာပ
ါတညာလုံးဘုံတွင်တဲ့မှာတညာလုံးနေရတယ်အဲ့မှာမိသားစုပြက်တညာလုံးနေပြီးတော့မနေမိုးလင်းတော့မနေမိုးလင်းတော့အပေါ်တဲတာနဲ့သူတော့ပြေးသေးတယ်မိုးလင်းရင်လည်းပြေးသေးတယ်အဲ့ဒီတော့သမီးတော့မနေရတော့ဘူးသမီးလည်းမစားရသေးဘူးသမီးလည်းမရှဲရသေးဘူးအဲ့တော့ဒီရှုံတစ်ဖက်ကန့်ကိုအကုန်လုံးရောရောကနေအကုန်လုံးပြေးကြတာ
တိုက်ပွဲတွေကိုရက်စေရှင်တယ်သမီးတို့ရောပြန်ရှင်တယ်အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးရောမှာပြောမှနေရှင်တယ်လို့
ရန်အောင်မြေဖုံးတော်ကြီးကျောင်းမှာတော့ဆစ်ဆောင်က900ကျော်ရှိပြီးသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတီဂီတာနဲ့လာရောက်ဖျော်ဖြေလေးရှိပါတယ်။နေုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောဖြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်
။မသိရွာတို့ပိုင်လို့ဝုံလေကကောင်းလို့ပြည့်ကြတယ်ပုံမြင်ကြတယ်ဘောနေကြတယ်ဒီလိုတွေနဲ့ချူမခန်းကနေလို့ဘုံဘုံလာနေပြီးပိုက်တယ်သူကြီးမကြားတယ်မိလုံးခါတယ်အင်းကြီး
တ
ိုက်ပွဲဖြစ်လို့တယ်တိုက်ပွဲလေးမဖက်ကြောက်လေးမမလားတိုက်ပွဲလေးမဖက်တိုက်ပွဲဖက်ကြောက်လေးကြောက်တော့ကြောက်လေးမမလားခါလေးတိုက်ပွဲ
ဖြစ်တာကြားတယ်
မမြောင်မမြောင်လားရောက်တော့မမဖက်ဘူးနားကိုပြိုက်စရာအဲ့တော့ကြောက်
တာနဲ့ဖက်ပြလ
ာတာတော့ခေါ်ဘူးလားတော့အိုမလားခေါ်မလားအဝဲအစတခုလေးမလားခါအန်ဘူးလားကတော့
ဆစ်ဆောင်စခန်းမှာဝမ်းပြက်နေတဲ့ကလေးငယ်ရဲ့ဖခင်ကိုမမောင်ထွန်းတို့မိသားစုဟာနေုံတောင်ကနေဆစ်ဆောင်လာတာနှစ်နှစ်လောက်ရှိနေပါပြီ
။စပစ်တယ်ဖြစ်တယ်ဆိုရင်ပြည်သူတို့တစ်ခွာရောက်တယ်။အဲဒါကြောင့်မဖြစ်တော့ကောင်းဆုံးပေါ့။ဖြစ်မယ်ဆိုရင်လည်းယောနအဝေးချင်းတဲ့နေရာတွေမှာဖြစ်တော့ကောင်းပါလေ။အခုကယောနတွေကိုယောကဝန်ပြီးအားမတဲဖြစ်တာမမနာဟိုကိုပြစ်လိုက်တယ်ကိုပြစ်လိုက်နဲ့။အဲဒါကြောင့်လမ်းနေစီတို့ပြစ်တယ်။ဘယ်နေရာထိထိမှန်မသိဟိုအဲကြားတဲ့နေရာမှာလူသေးအဲလိုမျိုး
ဒီခေတ်ဆင်နောက်ဆုံးနေမှာတော့စစ်တွေမှာရှိတဲ့တက်ကယ်ပြင်ဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပါတယ်
။အခုရောက်နေတာကတော့တက်ကယ်ပြင်စခန်းမှာတက်ကယ်ပြင်စခန်းကစစ်တွေမျိုးမှာရှိပါတယ်။ဒီဟိုပါပေါ့နော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပခေတ်ဆင်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရကနေလိုက်ပို့ပေးတဲ့အခါမှာဒီနေ့ကနောက်ဆုံးနေပေါ့နော်
။2012ခုနှစ်ကလေးကစတင်ခဲ့တဲ့ဒီစခန်းမှာအိမ်အောင်စုက1000ရှိနေပြီးလူရေက9,800 ကျော်ရှိပါတယ်။မွတ်စလင်ဒုက္ခသည်တွေကလွတ်လွတ်လပ်လပ်သွားလာခွင့်ကိုလိုချင်နေကြတာပါ။အ
ဲကျွန်တော်တို့အတိတ်ကလို့ရှင်တာကကျွန်တော်ရဲ့နိုင်ငံသားပါ။ citizenship ပေါ့ကျွန်တော်ဒီနိုင်ငံသားဖြစ်ပါတယ်။ဒီနိုင်ငံမှာမွေးပါတယ်။ဒီရေကျွန်တော်တောင်းပြီးတော့လာပါတယ်။ကျွန်တော်ရဲ့အမေအပေဘိုးဘွားအကုန်လုံးဒီနိုင်ငံသားဒီနိုင်ငံမှာမွေးခဲ့တာပါ။အဲအဲ့ဒါကြောင့်ကျွန်တော်တို့လေအခုကျွန်တော်တို့ရဲ့လို့ဆိုရင်ကျွန်တော်တို့စိတ်မကောင်းပါဘူး။ကျွန်တော်တို့ဘာဖြစ်လို့နောက်တဲ့နေရာမှာတော်လဲမရတာလေ။ကျွန်တော်တို့အဲ့လိုမျိုးလေတိုင်းတော်သားနေတဲ့ပုံစံမျိုးနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ဖြည့်ပြဖြည့်ဝါပါပြီအဲ့ဒါကိုထားလို့မရပါပြင်ပြီးတော့ကျွန်တော်ဆက်လာပြီးတော့ဒီနိုင်ငံမှာမှုတဲ့ပုံစံနဲ့ဒီနိုင်ငံတည်းဥပဒေနိုင်ငံဥပဒေကိုဆောင်ရွက်ပြီးတော့ကျွန်တော်တို့တွားသိရှိပါတယ်ဟိုကိုရင်နေရကိုရင်မူလနေရကိုတွားသိရှိပါတယ
်စခန်းဆိုလို့ရှင်လူပေါင်း6000ကျော်ရှိပြီးတော့အင်ဂျင်ပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟိုပြေပြေရှိပြီမဲ့သူတို့လွတ်လွတ်လပ်လပ်တွားခွင့်ရချင်တယ်လို့ပြောသွားပါတယ်ကျွန်တော်ကျမတော့ခင်ရုပ်သက်ပါဒီဝေးရပ
ါစေရပြိပခါရရှိနေတဲ့ရခိုင်ဒေသတွင်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့အထူးစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ19 25 32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ရူကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့မှာအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ချင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
မလသုံးရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါက်ခင်စောဝေကလက်ရှိလွှတ်တော်ထဲဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစီကံပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုတ်ပိုင်ခွင့်အာဏာကိုသူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်သူဆိုလိုတာကလက်ရှိလွှတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါက်ခင်စောဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွှတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လား NLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်များများဆဆပါမလာတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်အခုလွတ်တော်တဲ့ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်တက်မတော်နဲ့ပြီးခိုင်ဖြိုးဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွှတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3,800ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဒါတွေစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပေမဲ့အဲ့ဒီထဲမှာ ANP ကတင်တာတစ်ချမ်းမှပါမလာဘူးလို့ယသိတောင်အမတ်ဒေါက်ခင်စောဝီကဆိုပါတယ်အတိတ်ပဲကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါလက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်268ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတမရကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရ ရှမ်းပြည်နယ်လွှတ်တော်မှာပြည်ခံမျိုးပါတီကအမှတ်32နေရာ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ၊ NLD က21နေရာ၊အခြားပါတီတွေက16နေရာအသီးသီးအနိုင်ရကြပါတယ်။တကယ်လို့သာလွှတ်တော်ထဲမှာရွေးကောက်ခံအမှတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တပ်မတော်သားတယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ် NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသ၍အဲ့ဒါကိုသဘောမတူနိုင်သေးဘူးပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါတယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး။တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းရင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်းကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမဲ့အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နှစ်ရက်အနှစ်သာရလဲမကိုက်ညီပါဘူး။လွှတ်တော်နှစ်ရက်သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နှစ်ရက်ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်မှာဖြည့်ရှင်းကြမယ်လို့အပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နေတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်American ပြည်ထောင်စုအပါအဝင်လွှတ်တော်နှစ်ရက်စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နှစ်ရက်တကယ့်ကိုအစဉ်အတန်တန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နှစ်ရက်လုံးကသဘောတူပါမှအတီးဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရရက်ကသဘောမတူတာနဲ့အတီးပြုတ်လို့မရနိုင်တော့ပါဘူး
။မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုအဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်။အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တိဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ် NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတပ်မတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းအနားလျှော့ချရေးအတွက်ကိုပဲဦးစားပေးထားတာတွေ့နိုင်ပါတယ်ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစေပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်သိကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစစ်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးမတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမာပြည်ကပေးစာများခန္ဓာကိုနှာစင်ကြရအောင်ပါရှင်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာရတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်အုံဆုံး VOE ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်တွေစာတွေကိုပြန်ကြားပေးကြပါတယ်။Branson Merib ဆိုတဲ့သရရှင်က Radio FM ကနေ VOA လွှင့်မာလာတဲ့အချိန်နဲ့ line သိကြပါတယ်ခင်ဗျာကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါ Go Brand ရေ VOA အစီအစဉ်တွေကို FM ကနေမလွှင့်မာ哦ကျမတို့ line တို့နဲ့ line လက်မီတာတွေကနေ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါအပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြီးတော့လဲဒီအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်အိမ်မှာရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော် အခုစပြန်ချိန်မှာပဲကျွန်မလိုင်းတူနဲ့လိုင်းလက်မီတာဘယ်လိုင်းတွေကနေဖမ်းလို့ရလဲဆိုတော့ဒီစရားလေးကိုလည်းထည့်ပေးလိုက်ပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါပဲဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆိုရရေးလာပါတယ်တင့်တင့် park ဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူးကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါမမျော်လင့်မဲဒီနှစ်ကလန်ဒါလေးပို့လာတော့အန်အော်ဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်တင်းတွေလည်းနေစင်နာဆင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOE ကိုကျေးဇူးတင်ပါတယ်တဲ့သတင်းမှန်ပြောပြတဲ့အတွေ့အကြောင်းမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOE ဖွဲ့သားများကျန်းမာကြပါစေ Virus နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်မြန်မာပြည်မှာကသတိမမူသတိမထားကြပါဘူးမဖြစ်ပါစေနဲ့လို့ပဲဆုတောင်းပါတယ်ပြည်သူများအလုံးယောဂကင်း၍တောကများငြိမ်းကြပါစေဗျာအောင်မြင်ပါစေ VOE အားပေးလျက်ပါ
သူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာ virus ရောဂါပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါတယ်နော်ကိုရိုနာ virus ဆိုလို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Khan ဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုန်းကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ကျင်ပါတယ်ဆိုပြီးတော့စာတိုလေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်နေနဲ့စာရေးခြင်းနဲ့ဆိုရင်တော့ကျမ Messenger မှာလည်းပြန်ထားပါရယ်เนาะအဲဒီ Messenger နေရာမှာကျမတို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောခြင်းနဲ့ဆိုတာမျိုးဆိုရင်လည်းကျမတို့ကိုအဲ့ဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်เนาะတနေ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့တော်ရရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နားထောင်ပါတယ်ကျေးဇူးလည်းတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတဲ့တယောက်ပါ VOA ကိုစာရေးတော့လဲစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်တခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19 ဒါမှမဟုတ်လို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကတရုတ်နဲ့ကြံနိုင်ငံတွေကိုအလောက်ထိကူးစက်နေပြီးသေဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်သတင်းတွေကိုအမောင်ဖုံးမှုကြိုးစားနေတာလားပြည်သူတွေကိုတနာပါဗျာရင်းထဲမှာမိကုန်းတွေတကယ်များလာလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာသည်များစာတိုင်း Messenger ကပို့လာသည်များစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VOA လေးလိုင်းရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite number မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite number ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ကြလို့အဆင်မပြေပါဘူးเนาะဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရင်ရတယ်လောက်လေးလိုင်းပေါ်ကနေပြန်ကြပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါတယ်ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါတယ်နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါတယ်နော်ထုတ်လွှင့်ပေးတဲ့သတင်းနေပမာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့သောရရှင်နေတဲ့မှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါခင်မျိုးတဲ့ဒီလောကပဲရခိုင်ပြည်နယ်ကိုသွားရောက်ပြီးရခိုင်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ့မှာအခုလိုရေးလာပါတယ
် VOE သတင်းတော့ရခိုင်ခီးစင်ဆိုလို့စိတ်ဝင်စားမိတာပါ VOE သတင်းတွေမှာက ICJ Ranger ရေးဆောင်ရွက်မှုတွေနောက်ရခိုင်ကစကန်းကြီးတွေအကြောင်းနဲ့ AA နဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါဘာမှထူးထူးခြားခြားမသိရတာအောင်အစိုးရထုတ်ပေးတဲ့သတင်းနဲ့ကိုယ်တိုင်ကွန်းစင်သတင်းကြွားချမှုလို့တော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOE ရေ
ဟုတ်ကဲ့ VOE ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုယ်တိုင်ကွန်းစင်တာမလို့ကြွားချမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ဟုတ်ကဲ့ကျေးဇူးပါဦးလှထွန်းကြီးဒီဦးလာထွန်းပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးတော့ကျမတို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျမတို့စနေနေ့ညပိုင်းတုန်းကပဲထုတ်လွှင့်ပေးသွားပါရနော်အဲ့လေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်ကျမတို့ Facebook စာမျက်နှာမှာပြန်ပြီးတော့ကြည့်ရှုလို့ရပါတယ် ရွေကိုရေးလာတဲ့စာရည်ထဲမှာနိုင်ငံရေးအမြင်နဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိသိမြင်ဒါမှမဟုတ်လေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရည်ကိုလက်ခံရရှိပါရနော်ဒီထက်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါတယ် Rain Coco ဆိုတဲ့သောရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီအချိန်မှအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထက်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လှန်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲဖွဲ့စည်းပုံပြင်ဖို့ကအခုအချိန်အချိန်ကောင်းလို့ထင်ပါတယ်ဒီအချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှတမိုင်းမှာမှတ်တမ်းဝင်သွားမှကျင်းသေးပါ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်သာပါတယ်စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်သင်ပါတယ်ဆိုပြီးတော့ဒီသောရရှင် Rain Coco ရေးလာတာပါနောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်တွေမှာနောက်ထပ်သောရရှင်ကစောရွလိုင်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံကြီးအမြန်ဆုံးငြိမ်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ
် VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငြိမ်းချမ်းတာပါသူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှည့်ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစိတ်တွေမတရားထုတ်ခေါင်းပုံဖျက်ဆူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးချွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖျက်ယူတဘောစာစားပြီးငရဲရိတ်ခါထတ်ဆုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေသလဲမသိပါဘူးဗျာနှစ်ပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပေးပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ဆရနဲ့ဘယ်တော်များဒီဒုက္ခတွင်းကိုဖျက်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးတော့ငြိမ်းချမ်းဖြစ်နေရပါတယ်ဆိုရဒီသောရရှင်စောယူလိုင်းပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဖက်နဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးရေးတဲ့စာတွေများများလာတာတွေ့ရပါတယ်။အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကစစ်တပ်ထဲမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်။ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်။ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစီခြင်းပါဘူး။ကျွန်တော်တို့တပ်သားရဲ့လစာက13,600ပဲရပါတယ်။ဗန်စုငွေက10,000ကျပ်၊အသက်အမကန်က8,000ကျပ်တရင်ရမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလောက်ကိုဘလောက်မှမကြံပါဘူး။ကြားထဲမှာဥပိုင်က2,000ကျပ်ဖြတ်တော့ဘာမှမကြံပါဘူး။အခုဆိုရင်ဥပိုင်က9,000ကျပ်ဖြတ်မယ်လို့ပြောပါတယ်။ဘာစားကြမလဲ။လူရင်းကိုပြောရရင်ဥပိုင်ကိုဖြတ်သိမ်းစေချင်တာပါ။ဖြစ်နိုင်ရင်ကူညီပေးပါခင်ဗျာ
။သူတို့တမတော်သားတွေအနေနဲ့လကဘာမှမကြံတော့ပါဘူးတဲ့။ဖြစ်နိုင်ရင်အကူအညီပေးပါတဲ့ဟုတ်ကဲ့ပါ။ကျမတို့ဘလို့အကူအညီပေးရမလဲစဉ်းစားလို့မရပါဘူးရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတိလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရစေ။မလ၈ရက်နေ့မှာငွေနေကြရောက်ခဲ့တဲ့မေဘုတ်လူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မေးတဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမေတ္တာတွေလက်ဆောင်တပုတ်ပါပေးပါရစေ။နောက်ထပ်မလ၈ရက်နေ့မှာငွေနေကြရောက်သူကတော့အဝေးရောက်အကိုသားကြီးဖြစ်ပါရစေ။ ကိုသားကြီးမွေးနေ့ကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးချေရတယ်မဝါသားလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေလို့ဗာဂျီးနီးယားကညီမနဲ့ညီမိသားစုကဆုတောင်းပေးလာပါတယ်ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့ဒီဆိုထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါတယ်နော် VOE တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင် တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒါရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။
တနင်္လာစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုမနေ့ဖန်တနင်္လာနေ့မနေ့ခင်းမှာလဲနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့အမတ်အလိမ်မာတို့ကတင်ဆက်ပေးနေတာပါရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီဆက်ရုပ်ဟာအာဂေါင်နှင်းကချွဲတလိပ်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီဆက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီးဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လားကဘာစွန့်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါ။အစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုတ်လုံနိုင်အောင်တီထွင်ထားတာဖြစ်ပြီးကူးစက်ခံရတဲ့လူနာတွေကိုစမ်းသပ်ပြီးရင်လဲသူ့ဘာသာသူပိုးသတ်နိုင်ပါတယ်။ရောဂါစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်။အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပေမဲ့လည်းတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက်ခကျန်းကပြောပါတယ
်။ရုရှားနိုင်ငံမှာဆောင်းရာသီကုန်ဆုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲရည်နဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်။တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစေးတွေမှီဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲရည်နဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါရုရှားနိုင်ငံသား409ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လည်းနိုင်ငံအတွင်းလူအများဆုံးတစ်ပြိုင်နက်တည်းရေခဲရည်ချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါအပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်။ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းမိတဲ့လူအများစုကချက်ချင်းဆိုသလိုပဲညနေတုပ်ပေါ်အနဲ့ခြောက်အောင်လုပ်ပြီးအင်းကြီးတွေပြန်ဝေခဲ့ကြပါတယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်။ဒီပြပွဲမှာရှေးခေတ်စေးမင်ကြောင်အယုတ်တွေကအစယနေ့ခေတ်စေးမင်ကြောင်လက်ရာတွေကိုလည်းပြသထားပါတယ်။မော်စကိုမြို့ကပူရှကင်အမျိုးသားအနုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးစေးမင်ကြောင်လက်ရာတွေကိုပြသတာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာစေးမင်တွေကိုအကုန်မစုပ်ယူနိုင်တဲ့အတွက်အနည်းငယ်အခက်အခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်တုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်။ရှေးခေတ်တုန်းကတော့စေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေအကြားအဖွဲ့ဝင်အဖြစ်အသိမှတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အသိမှတ်ပြုသုံးနေကြတာပါခင်ဗျာ
။ကိုငင်းချမ်းနဲ့မိုက်အလိမ်မာတို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ဒီ COVID-19 ရောဂါကဘာမှာကျယ်ပြန့်လာတဲ့တစ်ချိန်နဲ့အတူလူမှုကြားမှာထိတ်လန့်ဆိုးရွားမှုတွေတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂါကာကွယ်ရေးနဲ့ယောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ကြရမှာပါ။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်မှုရှိပါကျေနပ်စရာရှိပါသလားလူလူကရောဒီယောဂပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးယောဂကာကွယ်ရေးကိုနီလန်းတကြပြင်ဆင်ထားနိုင်ပါရဲ့လားဆိုတာလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာဆွေးနွေးဖို့ရှိပါတယ်ရှင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုတနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်းတသိန်းကျော်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီနေ့မှပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာတစ်ပတ်တည်းဆုံးသူရေးတွက်ဟာ3500ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတရုတ်နိုင်ငံကဖြစ်ပါတယ်။ဒီယောဂါကူးစက်မှုဟာဆိုရင်စရာဖြစ်နေတဲ့အချိန်တည်းမှာပဲဒီယောဂါကြောင့်စိတ်တက်ကြစရာမလိုကြောင်းလူတိုင်းအနေနဲ့ပဲနေရာအချိန်မှမဆိုလုတ်နိုင်တာတွေလုတ်တင်တာတွေအများကြီးရှိတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီတလီနိုင်ငံကတတိရှိရှိလှုပ်ဆောင်နေတဲ့အပေါ်မှာလှုပ်ဆောင်လာတဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ233ယောက်ထပ်မံရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်မိန်တတိယကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။နောက်ကိုရီးယားမှာသတင်းပတ်အတွင်းမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကြာဆင်းလာတဲ့သူဒီကနေ့မှလည်းခရီးယံဖျားကြောင်းတွေကိုပိတ်ထားပြီးတော့လူတွေကိုလည်း online ကနေဖျားဝတ်ပြုဖို့season ပေးထားပါတယ်ဒီတရုတ်နိုင်ငံပြင်ဒုတိယအများဆုံးယောဂကူးစက်မှုဖြစ်ပေါ်နေတဲ့တောင်ကိုရီးယားနိုင်ငံမှာယောဂပိုးကူးစက်ခံထားသူဟာ8000ကျော်ရှိနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်ရေးပေါ်အသုံးပြုနိုင်မဲ့ကာကွယ်ဆေးတွေကိုပထမဆုံးအကြိမ်ဖြစ်နေရှိလာမှာစတင်အသုံးပြုနိုင်တော့မှာဖြစ်တယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြုံနေရတဲ့ကမ္ဘာနိုင်ငံတဝန်းကနိုင်ငံတော်များများမှာဒီနေ့မတ်လ10ရက်နေ့မှာနိုင်ငံကအမျိုးသမီးများနဲ့ကြီးတက်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညစီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဥရကူဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00ထိလိုင်းဒိုမီတာ32 40 48တို့ကနေပြီးတော့နားဆင်နိုင်ကြပါရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.